ောင်စုရန်နိုင်ငံကတဘုံတွေထိန်းချုပ်ထားတဲ့ဘောမြို့မှာအစိုးရတပ်တွေနဲ့တဘုံတပ်ဖွဲ့တွေအကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့အချိန်မှာအဲ့ဒီဘောမြို့ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားတွေကိုဘေးမတည်ရန်မခကယ်ထုတ်နိုင်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားတွေနဲ့အတူတခြားမိတ်ဖက်နိုင်ငံတွေကနိုင်ငံသားတွေကိုလည်းကုလသမဂ္ဂနဲ့အမေရိကန်ရဲ့သုံးရဟတ်ရင်တွေနဲ့တင်ဆောင်ပြီးဘောမြို့ကနေဂျူဘာမြို့တော်ကိုတနင်္ဂနွေနေ့မနေ့ကပေးပို့နိုင်ခဲ့တယ်လို့ပို့ပေးနိုင်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်တာပါအလားတူကဲဆဲဖို့စစ်ဆင်ရေးတရက်ကိုစနေနေ့ကစ조사ခဲ့ရမှာဘသူပဲဝါမှန်းခွဲခြားမသိနိုင်တဲ့တနတ်သမားတွေကအမေရိကန်စစ်လေရင်ကိုပစ်ခတ်ခဲ့လို့အမေရိကန်စစ်သည်၄ဦးဒဏ်ရာရရှိခဲ့ပါတယ်ဟဝိုင်မှာအပန်းဖြေခီးရောက်ရှိနေတဲ့သမ္မတအိုဘားမားကတောင်ဆူဒန်ရောက်အမေရိကန်နိုင်ငံသားတွေကိုကဲဆဲရေးဒီချိန်မှာကတိုးပြီးအရေးယူလှုပ်ရှားကောင်းလှုပ်ရှားနိုင်တယ်လို့နိုင်ပွဲရှိတယ်လို့ကွန်ဂရက်လက်တော်ကိုပြောဆိုလိုက်ပါတယ်စနေနေ့ကတောင်ဆူဒန်နိုင်ငံရောက်အမေရိကန်နိုင်ငံသားတွေကဲဆဲရေးအတွက်အမေရိကန်စစ်သည်45ဦးကိုအထူးတာဝန်နဲ့ဆေးလွှတ်ခဲ့တဲ့အကြောင်းသမ္မတအိုဘားမားကလွှတ်တော်ခေါင်းဆောင်တွေကိုစာရေးသားပေးပို့ခဲ့တာပါဂျူဘာမြို့မှာရှိတဲ့အမေရိကန်တန်ရုံးမှာရှိနေပြီးသားလူညုံရေးစစ်သည်အင်အား45ဦးအပြင်နောက်ထပ်ဒီစစ်သည်45ဦးကိုတိုးပြီးဆေးလွှတ်ခဲ့တာဖြစ်ပါတယ်တောင်ဆူဒန်နိုင်ငံမှာအခုတလော့တိုက်ပွဲတွေအပြင်းထန်ဆုံးဖြစ်နေတဲ့ဂျွန်ဂလေးပြည်နယ်ဘောမြို့ကိုတပုန်တွေကစီးနင်းထိန်းချုပ်ထားလိုက်ပြီလို့တောင်ဆူဒန်အစိုးရကကြေညာပါတယ်တောင်ဆူဒန်နိုင်ငံရဲ့ဒင်ဂါတိုင်းရင်းမျိုးနွယ်စုဝင်ဖြစ်တဲ့သမရဆာဗာကီယာကနူအော်တိုင်းရင်းအနွယ်ဝင်ဒုသမရဟောင်းရီယက်မေရှာဟာအာနာသိန်းကိုကြံစီခဲ့တယ်လို့ဆက်ဆွဲပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်အတွင်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်အဲ့ဒီတိုက်ပွဲတွေအတွင်းလူ900ကျော်သေဆုံးခဲ့ပြီးထောင်ပေါင်းချီတဲ့ဒုက္ခသည်တွေအိုးအိမ်ဆွတ်ခွာထွက်ပြေးခဲ့ကြရပါတယ်ရှင်